Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်မေလ10ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ925 1290တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစီရှင်ကျမတင်ကြည့်ထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိနေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားရဲ့စီးရီးပြစ်မှတ်တချို့ကိုယူကရိန်းကအဝေးရင်း drone ရင်နဲ့တိုက်ခိုက်ပါတယ်မြန်မာရေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေ DFI တွေမှာပဲရှင်းနေကြဖို့ရှိပါတယ်ဒီသတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
ဒီဝမ်ပောင်တဲ့ agency နှစ်ရွာရှားကဝရမ်းစီရဲ့ရွာလေးမှာဒီစစ်ကောင်စီရဲ့တပ်တွေလာပြီးသူကသက်ဆွဲထားတယ်အဲအမေကတုံးတဲ့ဆိုသက်ဆွဲထားမှုလက်ရှိ
လက်ဘရောင်းတောင်ချင်းကြီးစီမံကိန်းရပ်ထားဖို့စကိုင်းတိုင်းကပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ကြရမှာပါဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစုစည်းချက်ဆက်တဲ့သတင်းဗတ်ရှင်ခဏတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်
ပင်လယ်နဲ့ဒေသတွေကရုရှားထိန်းချုပ်ထားတဲ့ Snake Island မွေးကြွန်းနားမှာရုရှားကန့်တဲ့စစ်အေရင်တစင်းကိုပြစ်ခတ်ဖျက်ဆီးလိုက်တဲ့ဗီဒီယိုကိုယူကရိန်းစစ်တပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။အဝေးထိန်း drone Director TB2 ကိုတုံးပြီးမစ်ဇယ်ဒုံးနဲ့ပြစ်ခတ်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာစစ်ကမ်းမြို့တောင်ဘက်မိုင်80လောက်ကွာကဒီကျွန်းပေါ်မှာရှိတဲ့ဒုံးခွင်တုံးစနစ်ကိုလည်း Director drone နဲ့ဖျက်ဆီးခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနကပြောပါတယ်။စနေနေ့အစောပိုင်း PBC Planet Labs ကနေရိုက်ကူးတဲ့ကောင်းကင်ဂျိုရုဓာတ်ပုံမှာတော့မွေးကျွန်းမြောက်ပိုင်းကမ်းခြေအနီးမှာရပ်ထားတဲ့ရုရှားလို့စာနာအမျိုးအစားစစ်ရရင်ဒဇင်းကိုတွေ့ခဲ့ရတဲ့အတွက်ဒါဟာ drone နဲ့တိုက်ခတ်ပြီးတဲ့နောက်မီးလောင်ပျက်စီးသွားတယ်လို့ယူကရိန်းကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာပြထားတဲ့စစ်ရရင်တွေလည်းတူညီနေပါတယ်။ဗီဒီယိုထဲမှာပဲကျွန်းပေါ်ကအဆောက်အဦတွေမီးလောင်နေတာကိုပြသထားပြီး drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်ပျက်စီးခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မွေကျွန်းမှာအတိုက်ခိုက်ခံခဲ့ရတဲ့အတွက်ရုရှားကပြည်နယ်နဲ့ဒေသမှာထိန်းချုပ်ဖို့အတွက်စူးစမ်းမှုတွေမှာအဟန့်အတားဖြစ်နိုင်ပါတယ်။ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစစ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အာယနာဗရက်စချက်က Telegram လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မော်ရီယိုပိုတမနီဆိုင်ရုံဝန်ထဲမှာပိတ်နေနေတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအားလုံးကိုဒေလိုရရွှေ့ပြောင်းခဲထုတ်နိုင်ခဲ့ပြီလို့ KF က VOA သတင်းတောက် Anna Chanikova ကပြောပါတယ်။ဒီဆိုင်ရုံဝန်ထဲပိတ်နေသူတွေကိုတာဝန်ယူခဲထုတ်ပေးနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းကြီးအဖွဲ့ ICRC တို့ကတော့ဒီဒေသကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းပြီးဆုံးပြီလို့အတည်မပြုသေးပါဘူး။တိုက်ပွဲမှာပါဝင်နေတဲ့အဖွဲ့အားလုံးကဘေးကင်းတဲ့လမ်းကြောင်းဖြစ်တဲ့သဘောတူထားတဲ့အဇော့စတာနဲ့မာရီယိုပိုတဝိုက်ကတခြားနေရာတွေမှာကုလသမဂ္ဂနဲ့အတူ ICRC ဖွဲ့သားတွေလုပ်ကင်နေကြဆဲဖြစ်ပြီးလုပ်ငန်းပြီးရင်အသေးစိတ်ကိုတင်ပြပေးမယ်လို့ကုလသမဂ္ဂအိုချာယုံပြောခွင့်ရကပြောပါတယ်။ယူကရိန်းစစ်တပ်အကြီးအကဲကတော့အဇော့စတာမှာစနေနေ့ကရုရှားဘက်ကပြစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့ပြောပါတယ်။တရုတ်နိုင်ငံဟာရုရှားရဲ့ယူကရိန်းကိုဝင်ရောက်ချူချော်မှုကိုအနီးကပ်လေ့လာရင်းရလာတဲ့စစ်တင်ငန်းစာတွေပေါ်အခြေခံပြီးသူ့ရဲ့ထိုင်ဝမ်ကိုထိန်းချုပ်နိုင်ဖို့လုပ်နေတဲ့ရေရှည်စီမံကိန်းတွေအတွက်ချိန်ထိုးနေပုံရတယ်လို့ American ဘုထောက်လန်းရေး CIA အကြီးအကဲ William Burns ကစနေနေ့မှာပြောပါတယ
်။ Clearly the Chinese leadership is trying to look carefully at what lessons they should draw.
Ukraine ဆက်တနာကနေသူ့ရင်မှန်းချက်တွေနဲ့ထိုင်ဝမ်အတွက်ဘယ်လိုတင်ငန်းစာတွေယူသုံးသင့်လဲဆိုတာကိုတရုတ်ကောင်ဆောင်တွေကတည်တည်ချာချာကြည့်ဖို့စူးစမ်းနေတာထင်ရှားတယ်လို့ Financial Times အစီအစဉ်မှာပြောကြခဲ့တာပါ။ဒါအပြင်တရုတ်အစိုးရအနေနဲ့ Russia စစ်တပ်ရဲ့ညံ့ဖျင်းတဲ့လှုပ်ဆောင်ခြင်းနဲ့ Ukraine အတိုင်းဝန်းတစ်ခုလုံးကပြင်းပြင်းထန်ထန်ခုခံလာတာကိုအံ့ဩသွားပုံရတယ်လို့ထင်ကြောင်းလည်းပြောပါတယ်။အထူးသဖြင့် Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေအတူတကွလက်တွဲပြီး Russia အပေါ်စီးပွားရေးအထိနာအောင်ဒဏ်ခတ်မှုတွေချမှတ်တာကိုသိတ်အံ့ဩတင်သွားမယ်လို့သူထင်ကြောင်းလည်းပြောပါတယ်။အခုလိုရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ဆောင်မှုကြောင့်ဥရောပနိုင်ငံတွေနဲ့အမေရိကန်တို့ပ ိုးပြီးနိကတ်သွားစီမှာကိုတရုတ်ကစိုးရင်လာနေတယ်လို့လည်းထွက်ဆခဲ့တာပါတရုတ်ဘက်ကဘယ်လိုကောက်ချက်ချမယ်ဆိုတော့မသိရသေးပေမဲ့တကယ်လို့သူ့အနေနဲ့ထိုင်ဝမ်ကိုအင်အားသုံးထိန်းချုပ်ဖို့လုပ်မယ်ဆိုရင်ကြုံရနိုင်တဲ့နောက်ဆက်တွဲပြဿနာနဲ့ပြေးဆက်ရမှုတွေအတွက်တရုတ်ကတည်တည်ချာချာတွက်ချက်နေတယ်လို့ထင်ကြောင်းလဲဝီလျံစ်ဗန်းကပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုကြောင့်အင်းနေချင်းရိုမေးနီးယားနဲ့ဆလိုဗေးကီးယားဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအခြေအနေကိုလက်တွေ့ဆန်းစစ်ဖို့အတွက်လေးရကြပြိပတ်ခီးထွက်လာတဲ့အမေရိကန်သမ္မတကတော့ဂျီယိုဘိုင်ဒန်ကစနေနေ့မှာရူမေးနီးယားကနဲ့ဆလိုဗေးကီးယားကိုထွက်ခွာသွားပြီဖြစ်ပါတယ်
I got so many thanks from all of the mothers
in Romania ဟာထိုင်းနိုင်ငံရဲ့မိတ်ဆွေဖြစ်ပြီးမိခင်များအားလုံးစီကကျေးဇူးစကားကြားခဲ့ရတယ်လို့အမေများနေကိုအတူတကွဖြတ်သန်းရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့မေတ္တာတရားဟာနေစည်းမချရှိနေတာကိုအားလုံးမြင်နိုင်တယ်လို့ထင်ကြောင်းသမရဂရောကပြောသွားတာပါသမရဂရောဟာဒုက္ခတဲ့ကလေးငယ်တွေရဲ့မိခင်တွေနဲ့တွေ့ဆုံခဲ့တယ်လို့ Romania အစိုးရကဒီဒုက္ခတဲ့တွေကိုဘယ်လိုအကူအညီပေးနေလဲဆိုတာကိုရှင်းလင်းတင်ပြတယ်အမေရိကန်တန်ရုံတရဇာရှင်လင်းပွဲကိုလည်းတက်ရောက်ခဲ့ပါတယ
် VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1273ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ51 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505ရောကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တင်းခွေနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်မြမအရေးဖြစ်ရှင်းဖို့ရွယ်ချက်မှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေလာမယ့်ပုံထူးနေ့မေလ17ရက်နေ့မှာအလွတ်တဘောဆွေးနွေးမယ့်အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရှေ့သတင်းပတ်နှောင်းပိုင်းဝါရှင်တန်ဒီစီမှာကျင်းပမယ့်အာဆီယံအမေရိကန်အထူးထိပ်သီးဆွေးနွေးပွဲမတိုင်မီမှာမြန်မာရေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအားလုံးရဲ့အလွတ်တဘောဆွေးနွေးပွဲဖြစ်မယ့်အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဒါတွတ်ဆရီစိုက်ဖူဒင်အဗ်ဒူလာကပြောပါတယ်။စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ထိရောက်မှုမရှိဖြစ်နေတဲ့အတွက်အခုလိုအလွတ်သဘောဆွေးနွေးပွဲခေါ်ရတာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးအထူးကိုယ်စားလှယ်အဖြစ်2021ခုနှစ်ဒီဇင်ဘာမှာခန့်အပ်ထားတဲ့ဒေါက်တာနိုလင်းဟေစာကိုစစ်ကောင်စီဘက်ကအခုချိန်ထိအတိအမှန်မပြုသေးတာကိုလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်ဒီကိစ္စဟာဆိုရင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖုံးမှုမှာအဟံအတားဖြစ်လာမဲ့အရေးကိုဆိုရင်ကြောင်းစနေနေ့မေလ9ရက်နေ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာမလေးရှားဝန်ကြီးကပြောဆိုခဲ့ပါတယ်။တချိန်ကအိုင်ယာလန်လက်နက်ကိုင်လှုပ်ရှားမှု IRA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်ခဲ့ပူးတဲ့ Sinn Féin Party ဟာမြောက်ပိုင်းအိုင်ယာလန်ရဲ့တမိုင်းမှာပထမဆုံးအကြိမ်ရွေးကောက်ပွဲအနိုင်ရခဲ့ပါတယ်။ Sinn Féin ခေါင်းဆောင်တွေကတော့ဗြိတိန်ထိန်းချုပ်ရာဒေသအတွက်အပြောင်းလဲအခိုက်အတန့်ဖြစ်ကြိုးဆိုလိုက်ပြီးအိုင်ယာလန်စီလုံးရေးဆွေးနွေးကြဖို့လည်းပြောဆိုလိုက်ပါတယ
် Today represents a very significant moment of change
ဒီနေ့ဟာဆိုရင်အပြောင်းလဲအတွက်တိတ်ကိုထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်ကျမတို့ရဲ့နိုင်ငံရေးနဲ့ကျမတို့လူထုအတွက်အပြောင်းလဲအခိုက်အတန့်ဖြစ်ပါတယ်လို့မြောက်အိုင်ယာလန်ကစင်ဖိန်ခေါင်းဆောင်မစ်ရှဲအိုနီးလ်ကရွေးကောက်ပွဲအနိုင်ရပြီးနောက်မှာပြောဆိုခဲ့တာပါအိုင်ယာလန်သမ္မတနိုင်ငံရဲ့ပိုင်းနဲ့နေမျိုးတွေပေါင်းစည်းရေးပါတီရဲ့ရည်မှန်းချက်အတိုင်းပွန့်ပွန့်လင်းလင်းဆွေးနွေးတင်ကြောင်းလဲသူမကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလူမြင်ကွင်းမှာသွားလာကြတဲ့အခါခြေစုံကောင်းဆုံးခေါင်းကြီးချုံဖို့တာလီဘန်တို့ကစနေနေ့မှာအမိန့်ထုတ်လိုက်ပါတယ်။ဒါဟာဆိုရင်အာဖဂန်မှာတာလီဘန်တို့အာဏာပြန်ရပြီးနောက်ကိုလာတာအကျွင်းအမျိုးသမီးတွေရဲ့အခွင့်အရေးပေါ်ထပ်ပြီးထိန်းချုပ်ဟန်တားမှုလဲဖြစ်ပါတယ်။ဒီစည်းကမ်းကိုအာဖဂန်အမျိုးသမီးအလုံးတင်းတင်းကြပ်ကြပ်လိုက်နာကြရမယ်လို့တာလီဘန်အကြီးအကဲဟီဘာတူလာအခွန်ဇာဒါကညွှန်ကြားချက်ထုတ်လိုက်တာဖြစ်ကြောင်းအချင်းဒီလာဆင်ချက်ရင်းနဲ့ဒူးစရက်ကာကွယ်ရေးဝန်ကြီးဌာနကကာဘူးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအသေးစိတ်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။အင်ဂျင်ထွက်တဲ့အမျိုးသမီးကမျက်နှာကိုဖုံးကမထားဘူးဆိုရင်တော့ဖခင်အကိုမောင်ဒါမှမဟုတ်လေခင်ပွန်းတို့လိုအမျိုးသမီးတွေကိုအုတ်ထင်းသူတွေကိုသတိပေးမှဖြစ်ပြီးအဲ့ဒီနောက်မှာတော့ထောင်သုံးရဲ့ကြက်ခံရမှဖြစ်ကြောင်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါဗျ
ကျူဘားနိုင်ငံဟာဗာနာမြို့လယ်ကအဆင့်မြင့်ဟိုတယ်မှာပောက်ကွဲမှုကြောင့်တေဆုံးရသူအရေအတွက်က26ယောက်ထိရှိလာပြီးစပိန်ကဘာလက်ခီးသွားတဦးလည်းပါဝင်ကြောင်းနိုင်ငံမှရုပ်သံကစနေနေ့မှာကြေညာပါတယ်။ဟိုတယ်မှာတောက်ချန်လေးကပောက်ကွဲမှုကြီးဖြစ်ခဲ့ပြီးဒဏ်ခွေရိုးစိတ်မှုကြောင့်လို့ယူဆထားကြပါတယ်။အစင်းမြင့်ဆာရာတိုဂါဟိုတယ်အပျက်စီးပုံချရှာပွေကယ်ဆယ်ရေးလုပ်နေသူတွေကတော့ဟိုတယ်အပေါ်ဓာတ်တွေမှာအသက်ရှင်ခြင်းရည်သူမတွေ့ရကြောင်းနဲ့အခုအခါမှာတော့နှစ်ထပ်မြောက်ခန်းတွေမှာရှာပွေကယ်ဆယ်ရေးလုပ်နေကြောင်းပြောပါတယ်တည်ဆုံးသူတွေထဲမှာကလင်းငယ်နဲ့ဆဲချော်သက်၄ဦးပါဝင်ကြောင်းအာနာပိုင်တို့ကစနေနေ့မှာပြောပါတယ်လူ45ဦးကိုဆေးရုံတင်ထားရပြီး၉ဦးကစိုးရင်ရတဲ့အခြေအနေရှိကြောင်း၆ဦးကတော့အပြင်းထန်တမ်းရရထားကြောင်းလည်းပြောပါတယ်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်စစ်ကောင်စီအတွက်ဝင်ငွေအထောက်အပံ့ဖြစ်နိုင်တာကြောင့်ဆိုပြီးတရုတ်အစိုးရနောက်ခံပြုထားတဲ့ဝမ်ပေါင်ကုမ္ပဏီရဲ့လက်ဗရောင်းတောင်ချင်းဤစီမံကိန်းကိုဆက်ပြီးရပ်တန့်ထားဖို့စကိုင်းတိုင်းဒေသကပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးတိုက်တွန်းထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင်
တရုတ်အစိုးရပိုင်းမြန်မာဝမ်ပေါင်မန်နင်းကော်ပါကုမ္ပဏီဟာပရိပက္ခတွေဖြစ်ပွားနေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်တွေကလက်ဗရောင်းချင်းဒီစီမံကိန်းကိုပြန်ဆကျင်တဲ့အရေးအယောင်တွေရှိနေပြီးဒီစီမံကိန်းကနေစစ်ကောင်စီကိုဝင်ငွေအထောက်ပံ့ဖြစ်စေတာကြောင့်ဒါကိုဆက်ပြီးရပ်ဆိုင်ထားဖို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတိပေးတိုက်တွန်းနေတာပါစစ်ကောင်စီဟာတရုတ်နိုင်ငံရဲ့ယင်းနီးမြို့နယ်မှုတွေကနေဗန္ဓာရေးအထောက်ပံ့ဆက်ပြီးရနေတဲ့အတွက်ဒီစီမံကိန်းကိုကန့်ကွက်ရတာလို့ဆလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဗိုလ်စစ်နိုင်က VOA ကိုပြောပါတယ်
ဒီကကလည်းလည်းတင်ပြပြီးတော့အစိုးရလုပ်ပြီးတဲ့အတိုင်းတန်မှာဒီလိုမျိုးလည်းတော့ဆက်ပြီးတော့နိုင်ငံတော်လည်းနိုင်ငံတော်နဲ့ဆက်ဆက်လုပ်ကြဆိုပြီးတော့သူတရားဝင်တော်ထားပြီးသားဖြစ်တဲ့အတွက်တော့နိုင်ငံတော်အတွက်လည်းအခုချိန်မှာစစ်ကောင်စီလက်ထဲကိုပဲပါနာရေးရောက်မယ်ဥပဒေစီကိုဝင်ဝင်ရင်လည်းဒီစစ်ကောင်စီလက်ထဲကိုပဲဝင်ရောက်မယ်အဲ့တော့စစ်ကောင်စီရဲ့အဓိကပါနာရေးရေတောက်မှုတစ်ခုဖြစ်တဲ့အတွက်တော့ကျွန်တော်ဒီစီမံကိန်းကိုလုံးဝလက်တောက်ခွင့်မပြုတာပ
ါဆလင်းကြီးမြို့နယ်တွေကကျင်းနီစီမံကိန်းတွေအားလုံးကိုရပ်ဆိုင်းထားရမယ်လို့ဝမ်ပေါင်ကုမ္ပဏီကိုစကိုင်းတိုင်းတွေကပြည်သူ့ကာကွယ်ရေးမဟာမိတ်16ဖွဲ့ကပြီးခဲ့တဲ့ AB21 ရက်မှာတတိပေးခဲ့ပါတယ်။ကျင်းနီစီမံကိန်းထဲမှာလုပ်ကင်နေကြတဲ့ဝန်ထမ်းတွေကိုလည်းမေလ5ရက်နောက်ဆုံးထားပြီး CDM လုပ်ကြဖို့သူတို့ကတိုက်တွန်းခဲ့ပါတယ်။ဝမ်ပေါင်ကုမ္ပဏီဘက်ကတော့သူတို့အနေနဲ့လက်ဗရောင်းတောင်ကကျင်းနီစီမံကိန်းတွေကို2021ခုနှစ်တည်းကရန်နာထားပြီးလက်တလုံးမှာတော့ရက်ရွာအကျိုးပြုလုပ်ငန်းတွေနဲ့ဒီစီမံကိန်းတစ်ဝိုက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုသာဆက်လုပ်သွားမယ်လို့မေလ6ရက်နေ့တုန်းကတုတ်ပြန်ခဲ့ပါတယ်။စကိုင်းတိုင်းကလက်ဗရောင်းတောင်၊စပယ်တောင်၊ကျေးစင်တောင်၊တကောင်းတောင်စတဲ့တရုတ်နဲ့အကျိုးတူကျင်းနီထုတ်လုပ်ရေးကနေစစ်တပ်က2020-2021ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း290ကျော်ရရှိခဲ့တယ်လို့ဩစတြေးလျအခြေစိုက် Publish What You Pay ရဲ့အစီရင်ခံစာကရေးပါတယ်။ပြီးခဲ့တဲ့တစ်ပတ်ကပြည်တွင်းအရက်ဖက်အဖွဲ့900ကျော်ကတရုတ်သမ္မတကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။တရုတ်အစိုးရအနေနဲ့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုနေမယ်ဆိုရင်တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကိုလူထုတော်လှန်ရေးမှထယ်သွင်းရလိမ့်မယ်လို့အရက်ဖက်အဖွဲ့တွေကအဲ့ဒီစာမှာရေးခဲ့တာပါ။မြန်မာနိုင်ငံကယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဥပဒေကြောင်းအရရောမြေပြင်အခြေအနေတွေအရပါကာကွယ်ပေးဖို့အစိုးရအဆက်ဆက်မှာတာဝန်ရှိပြီးလုံးညုံရင်းနဲ့ပတ်သက်လို့ဆောင်ရွက်ပေးရမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတချို့ကိုပြီးခဲ့တဲ့တစ်ပတ်တည်းဖြေကြားခဲ့ပါတယ်။ဝမ်ပေါင်ကုမ္ပဏီကသူတို့ရဲ့စီမံကိန်းတွေကို2021ခုနှစ်ကတည်းကရပ်ဆိုင်းထားတာလို့မနေ့ကကြေညာချက်ထုတ်ပြန်ပြီးမှစစ်တပ်ကလည်းကုမ္ပဏီအတွက်လုံးညုံရေးကိုတိုးပြီးချထားလိုက်ပါတယ်။အနည်းအနာကကြေးရွာတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကနေမြေရှင်းလင်းတာတွေလုပ်ခဲ့သေးတယ်လို့ဗိုလ်စစ်နိုင်ကပြောပါတယ်။
ကမ္ဘာကြီးရဲ့ကျက်ထုတ်ပြီးတော့ဒီဝမ်ပေါင်တဲ့ရန်စီနှစ်ရွာရှားကဝထမ်းစီရဲ့ရွာလေးမှာဒီစစ်ကောင်စီရဲ့တက်တွေလာပြီးပြတ်တဆွဲထားတယ်အဲအများသုံးတဲ့ဆိုတဆွဲထားဘူးလက်ရှိပထမရက်က၄ရက်နေ့ကဆိုရင်ကျွန်တော်တို့အုံစစ်ပြရွာကိုမီးရှို့တယ်အဲ့ဒါမျိုးအုံစစ်ပြရွာနဲ့နောက်တော့အရှိန်ပြန်တက်ပြီးတော့ရောင်မီကြီးတိလမ်းပေးဝဲရကွန်းတန့်တွေကိုမီးရှို့သွားတယ
်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနောက်စစ်ကောင်စီကိုထောက်ပံ့နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကိုလည်း ကန့်ကွက်တာတွေများလာပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်တရုတ်လုပ်ငန်းရှင်တွေပိုင်တဲ့စစ်ရုံတချို့မီးရှို့ခံရတာမန္တလေးတိုင်းကတရုတ်ရင်နံပိုင်လိုင်းနဲ့လေဗရောင်းတောင်ကျင်းနီစီမံကိန်းကိုသွားတဲ့ရေပိုင်လိုင်းတိုက်ခိုက်ခံရတာတကောင်းနီကယ်စစ်ရုံကလျှက်စစ်တာဝါတိုင်းဖောက်ခွဲခံရတာတွေရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးကြတာပါရှင်ထိုင်းဘက်မှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်တိုက်ဆုံရမှုကိုလည်းတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ပရာချုခီရီကန်ပြည်နယ်ထဲမှာတရားမဝင်မြန်မာတွေတည်လာတဲ့ကားတစ်စီးကမေလ6ရက်နေ့မနက်4နာရီကျော်အချိန်မှာလုံခြုံရေးစစ်ဆေးရေးဂိတ်မှာအစ်စစ်ဆေးမခံမဲမောင်းပြေးခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်ပြီးတဦးသေးဆုံး3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ပရာချုခီရီကန်ပြည်နယ်ထဲမှာလူမကိုသမားတွေကအထောက်ထားမဲ့မြန်မာတွေကိုတဲဆောင်လာပြီးလုံခြုံရေးစစ်ဆေးရေးဂိတ်ရဲ့အစ်စ်စင်းမခံပဲမောင်းပြေးမှုဖြစ်ခဲ့တာပါ။မေလ6ရက်နေ့မနက်4နာရီကျော်အချိန်လောက်မှာအထောက်ထားမဲ့မြန်မာတွေကိုမှောက်ရဲ့အနေထားနဲ့တဲဆောင်လာတဲ့ကားဟာစစ်သေးတာကိုမခံပဲအရှိန်ပြင်းပြင်းနဲ့မောင်းပြေးခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကနောက်ကလိုက်လံဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ပြန်တွေ့ချိန်မှာတော့တနက်ထံရာတွေနဲ့အသက်35နှစ်အရွယ်မြန်မာတဦးသေဆုံးခဲ့ပြီး၃ဦးကိုတော့တနက်ထံရာတွေနဲ့တွေ့ခဲ့တယ်ဆိုပြီးလုံခြုံရေးအာဏာပိုင်တွေကဆိုပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ဟိုပြစ်တယ်လူရောအခုမှစုံလန်းနေရဆိုရတော့ရှိပြစ်တာတော့မနေရမနေတာပေါ့နော်အစိုးရဖြစ်တာလေဒီတရားမဝင်တဲ့မြန်မာတွေကိုအဲ့လိုမျိုးဟိုဟောရတယ်မောင်ကိုကျင်းနေကြရနေပြီးတော့သူတို့ဆောင်ခိုင်းကြတဲ့ဟိုကပေါ့ကျွန်တော်စီယုံချံမအဲ့ဒါနေခေါ်လာတဲ့အချိန်မှာအဲ့ check point ရောက်တာပေါ့အဲ့မှာပုံမှန် check point နေရှိရလေအဲ့သူတို့ကဒုက္ခသည်လူမျိုးရဲ့ data ဟိုကခပ်ပြီးတယ်မောင်းပြီးတော့သူတို့နောက်အောင်လိုက်ပြီးတဲ့နေရာမှာသူကဇလန်ပြတ်သွားတာဘာလဲဆိုတော့နောက်တော့တွေ့တဲ့အချိန်မှာကားအဲ့မှာမထုတ်ရထားပြီးဟိုတန်းရထားတဲ့လူ၃ယောက်ရယ်၊တင်းနေလူ၃ယောက်ရယ်။အဲ့မှာတွေ့တာ။ပြီးတော့မှတော့ပေးလာမှလက်ချာမှာကားနံပါတ်တကားကြီး၊ခြုံလေးမှာပုံနေနေမှာနောက်ထပ်ဆယ်ယောက်တွေ့တာ
။ဒီပြစ်ခတ်မှုဟာ check point ကလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်ခဲ့တာလား၊တခြားလူမောင်ခိုဂိုင်းအချင်းချင်းကပြစ်ခတ်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုအခါမှာတော့အဲ့ဒီလုံခြုံရေးအာဏာပိုင်တွေ15ဦးထက်မနည်းကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီဆိုပြီးတော့လေဦးမင်းဦးကပြောပါတယ
်သူတို့အခုမှစုံစမ်းစစ်ဆေးလုပ်ပုံရှိရတဲ့ဒီဟာဘယ်လိုပေါင်းတက်တည်ပြစ်တာပေါ့နော်အခုလောတဲ့ညနေရဲမှုကတော့သူကအဲ့ဒါစုံစမ်းစစ်ဆေးလုပ်နေပေါ့နော်တကယ်လို့ဒီအဲသူတို့တာမန်ကတဲ့လူငယ်တွေနဲ့လူငယ်တွေမှပါဝင်တဲ့ဒီအာဏာပိုင်တွေပေါ့ရဲပြီးဖြစ်ဟိုတော့ဟိုနေနေလူငယ်တွေဒီအဲ့ဒီအရာပါဝင်ပတ်သက်တဲ့ဆိုတော့တကယ်ကြောက်ရေးချာတယ်ပြောတယ
်ပြီးခဲ့တဲ့မလ16ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းပရာချုခီတီကန်ပြည်နယ်အတွင်းမှာတရားမဝင်မြန်မာ18ယောက်ကိုတဲဆောင်လာတဲ့မော်တော်ယာဉ်တိမ်မှတ်မှုဖြစ်ခဲ့ပြီး6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တာပါထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဖော်ဖရမြို့နယ်ထဲမှာတော့ဧပြီလ5ရက်နေ့ကမြန်မာ18ဦးကိုလူမောင်ကိုတဲဆောင်လာတဲ့ကားတစ်စီးတိမ်မှတ်မှုဖြစ်ခဲ့ပြီးမြန်မာ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ထိုင်းနိုင်ငံထဲမှာလူမောင်ကိုသမားတွေတဲဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ခွေးမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြာခဏတိုက်ဆုံးတံရရမှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်းအစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေကြားမှာမြန်မာစစ်တပ်ဟာအရသားတွေနေထိုင်တဲ့နေရာကိုလက်နက်ကြီးတွေနဲ့လက်လွတ်စပယ်ပစ်ခတ်ပြီးရွာသားတွေကိုတပ်ဖြတ်နေတယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုပြစ်ခတ်မှုတွေကြောင့်အမျိုးသမီးနဲ့ကလေးတွေလည်းထိခိုက်ခံစားနေရတယ်ဆိုတော့စစ်တပ်ဆွဆွဲခံထားရတဲ့လုပ်ရက်ပေါ်တမှုတအူးကတော့မြင်းဆိုထားပါတယ်။ဒီဆောင်မကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လော်တူကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။2020ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပနယ်အတွင်းမှာရှိတဲ့ KNU ထိန်းချုပ်တဲ့အနေအမြေတွေမှာ တိုက်ပွဲတွေကနေ့စဉ်ရက်ဆက်အချိန်မီဆက်တိုက်ဖြစ်ပေါ်လာပါတယ်။အဲ့ဒီတိုက်ပွဲတွေဖြစ်ပေါ်လာတိုင်းစစ်ကောင်စီဘက်ကနေလက်နက်ကြီးတွေရန်တမ်းပစ်ခတ်တာမျိုးတွေအများကြီးလှုပ်ဆောင်လေးရှိပါတယ်။အဲ့ဒီလိုလက်နက်ကြီးရန်တမ်းပစ်ခတ်မှုတွေကြောင့်ကျေးရွာတွေနေအိမ်အဆောက်အဦတွေထိခိုက်ပျက်စီးတာတွေအိမ်မွေးတရစ္ဆာန်တေကြီးထိခိုက်မှုပြင်ဒေသခံပြည်သူတွေထိခိုက်ဒေဆုံးမှုတွေကိုဖြစ်ပေါ်လာစေတယ်လို့အဖွဲ့အစည်းတတိကထုတ်ပြန်ထားပါတယ်။ကရင်အမျိုးသမီးအဖွဲ့အစည်း KW ရဲ့ထုတ်ပြန်ချက်အရကတော့စစ်တပ်အာဏာသိမ်းချိန်ကစလို့လက်နက်ကြီးနဲ့မြင်မြှုပ်မှန်းတွေကြောင့်ဒေဆုံးသူ46ဦးနဲ့ထိခိုက်ဒဏ်ရာရသူ139ဦးရှိနေပါပြီ။ဒါ့အပြင်လူဦးရေ2000လောက်ဟာလည်းနေအိမ်စုခွာထွက်ပြေးနေရပါတယ်။ကင်းပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကချီမွတ်တာကျေးရွာမှာနေထိုင်တဲ့တပ်19နှစ်အရွယ်နော်ဘလချီချိုဟာလည်းစစ်တပ်ရဲ့လက်နက်ကြီးထိမှန်ပြီးတေဆုံးရသူတွေအထက်ကတယောက်ပါပြီးခဲ့တဲ့မက်လတတရအပတ်ကအိမ်သူအိမ်သားတွေစားဖို့ဓမင်းထချက်တဲ့အချိန်မှာစစ်ကောင်စီပစ်ခတ်လိုက်တဲ့လက်နက်ကြီးကဦးခေါင်းကိုထိမှန်ပြီးနေအိမ်မိဖို့ကြောင့်မှာလေပွဲချင်းပြီးတေဆုံးရတယ်လို့အမဖြစ်သူနော်အေပဆောကပြောပါတယ်။နော်ဘလချီချိုတေဆုံးရတဲ့အတွက်ဖတ်ခင်ဖြစ်သူကစိတ်ထိခိုက်ပြီးဘာမှမလုပ်နိုင်ဘူးလို့သူကပြောပါတယ်
ပြေမလို့ကြောရှိတော့ဝမ်းနဲ့တကယ်ကိုယ်ဆိုဘလို့လည်းမသိဘူးဝမ်းနဲ့တော့ပဲဒီလားအဖေဆိုရင်လေဆလမ်းသိသူဝမ်းနဲ့တာပေါ့သူတမီသူချစ်တာကိုပြောရပါတယ်သူတမီဘယ်လဲသူတမီသိမ်းမစားသူကတေးသေးချင်းပေါ့သူပြောဥမာပြောသူကဒီရောဂါတစ်ခုနဲ့ဆုံးသွားလို့ရှိတဲ့မျိုးပေါ့သူကရောဂါတော့မဟုတ်ဘူးပေါ့ကျွန်တော်ကြည့်သူကရရပဲလေရတယ
်ချင်းမူတာကြေးရွာနဲ့မိုင်ဝက်လောက်ဝေးတဲ့အာရှလက်မကြီးတနေရာမှာအနှစ်မတိုင်ခင်က KNU ကအမျိုးသားအစည်းအရုံးလက်အောက်ခံKNL နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအသေးစားဖြစ်ပွားခဲ့ပြီးနောက်တနေ့မှာတိုက်ပွဲဖြစ်ပွားရင်းမရှိပဲစစ်ကောင်စီကကြီးရွာကိုလက်နက်ကြီးနဲ့ငားချိန်ပစ်ခတ်တာဖြစ်ပါတယ်အဲ့လိုပစ်ခတ်မှုတွေကြောင့်နော်ဘလချီချိုကသေဆုံးသွားခဲ့ရပြီးရွာသားနှုတ်ကလည်းထိခိုက်ဒဏ်ရာရတာကြောင့်ဖမ်းအစည်းရုံကိုပို့ဆောင်ထားရပါတယ်ပြီးခဲ့တဲ့မက်လအတွင်းကစစ်ကောင်စီကကြီးရွာထဲကိုလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံရွာသား25ဦးသေဆုံးပြီး33ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU တတင်းမှန်ပြန်ကြားရေးအဖွဲ့ကနေသိရပါတယ်။အဲ့ဒီအထက်မှာအသက်2နှစ်အရွယ်ကလေးကနေ14နှစ်အရွယ်ကလေးတွေနဲ့ကိုယ်ဝန်ဆောင်မိခင်တွေလည်းသေဆုံးဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်သေဆုံးသူတွေကအမျိုးသားထက်အမျိုးသမီးဦးရေပိုများပါတယ်။ဘာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုများတာပါလဲ။အမျိုးသမီးနဲ့ကလေးငယ်တွေကိုယ်ညီဆောက်ရှောက်တဲ့အဖွဲ့ဖြစ်တဲ့ကရင်အမျိုးသမီးအစည်းအရုံးKW အတွင်းမှုနော်ကညော့ဖောက်ကဒုတ်တန်ကိုခုလိုပြောပါတယ
်လချောတာလက်တပတ်ချိပါခွေအချက်တော်နေမနော်အဝတိနေနေအဝဲ
စိတ်ပွင့်တွေကြမှာပြည်လွှမ်းနေတဲ့အခြေဆိုရင်သူတို့ကမျက်စံစွာမပြည်လွှမ်းနိုင်ဘူးအိမ်မှာကြာရှိနေရတာများတယ်နော်ပြည်လွှမ်းနေတဲ့အချိန်မှာသူတို့တွေကအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ပြီးပုံနေရလို့နည်းနည်းချင်းထိရလေအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ထိတယ်ဒီလိုပြေးဆောင်နေရတဲ့အချိန်မှာကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အယံတနာဖို့ကောင်းတယ
်စစ်ကောင်စီတပ်ဖွဲ့ဝင်တွေကကျေးရွာအတွင်းလက်နက်ကြီးတွေပစ်ခတ်မှုတစ်ခုတည်းသာမကသူတို့ဝင်ရောက်တက်ဆွဲထားတဲ့ကျေးရွာတွေအတွင်းမှာလည်းဒေသခံတွေရဲ့ပစ္စည်းဥစ္စာအိမ်မွေးတိရစ္ဆာန်ငွေကြေးတွေနဲ့အိမ်အဆောက်အဦများကိုလည်းဖျက်ဆီးသွားပါတယ်စစ်ကောင်စီရဲ့တပ်မှုတူကကရင်လက်နက်ကင်တွေကရွာသားတွေလိုအသွင်ယူနေထိုင်ကြတယ်လို့ဆွဆွဲပြောဆိုထားပါတယ်သူရဲ့နာမည်ကိုဖော်ပြမှာမဟုတ်ပဲအသံကိုလည်းပြောင်းလဲအသုံးပြုထားပါတယ
်ဟိုရွာတွေကိုပြစ်ချတယ်တော့မဟုတ်ဘူးဒီရွာတွေထဲမှာဗျာအကုန်လုံးကဗျာတိုင်းရင်းသားတွေဖြစ်တယ်သူတို့လူမျိုးတွေဖြစ်တယ်ဒီတဲ့ခါကျတော့ဒီရွာထဲမှာပဲအကုန်လုံးကအဆောင်ဖုံးပွဲပြီးနေကြတာပေါ့နေကြတဲ့ခါကျတော့အဲ့ရွာထဲမှာလည်းတချို့တဝက်ကလည်းကြံကြလိမ့်မယ်ကျန်ကြရမှာဖြစ်တဲ့အတွက်သူတို့လက်လုံးတာလည်းတစ်ဖွဲ့ပေါ့ကျန်ကြတဲ့ဖွဲ့လည်းတစ်ဖွဲ့ပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်အဲ့ဒီရွာတွေဘက်ကိုပြစ်ခတ်လိုက်လို့ရှိရင်သူတို့ဟိုလာပြီးတော့မှဟိုထောင်ပြောင်းပြစ်ခတ်တာတွေမဖြစ်နိုင်တော့ဘူးဆိုတဲ့ဥပဒေနဲ့လုပ်တာပေါ့အဲ့လိုမျိုးအဲ့ဒီရွာတွေဆိုတာကတော့လက်နက်ကင်ဖွဲ့ပြီးကတော့ဟိုဟာဟိုဘယ်လိုပြောမလဲအတင်ပြောင်းမိနေတာဖြစ်တဲ့အတွက်လုံလုံတဲ့နေရာမှာနေကြတာပေါ့နော်နေကြတဲ့အခါကျတော့သူတို့ကျတော့ထိဖို့ခဲရင်တာပေါ့ခဲရင်ပြီးတော့မှရွာသားဆိုတာတော့ချင်းသွားရင်ဟိုဘယ်လိုပဲပြစ်ခတ်မှုဖြစ်ဖြစ်နေစေသူကတော့ဘာမှတုံတုံဆေးဆေးရလည်းနားမလဲတာဖြစ်တဲ့အခါကျတော့သူကပုံမှန်ပဲတောင်းရသွားပြရှိတာသွားကျော်တဲ့ကိုပြစ်ခတ်တဲ့အခါမှာရွာသေးရဘာတို့မျိုးအောင်လို့တွေ့တည်နိုင်တာပေါ့ဟုတ်လောလောဆယ်တော့စခန်းမှာရှိမှဆိုရင်တော့စခန်းအကြီးဆုံးอ่ะပေါ့အကြီးဆုံးကနေပြီးတော့မှပဲအေးပြစ်กว่าနေတော့ရွာတွေကနေပြီးတော့ဟိုလုတ်ပါဆိုအဲ့လိုမျိုးပြောတာများပါတယ်ဟိုထက်ကတော့ချင်းတွိုင်းတော့ဘယ်ဟုတ်ပြစ်ဘယ်ဟုတ်ပြစ်တယ်တော့သူကလို့ပြောတာတော့မရှိဘူးဒါပေမဲ့အလူရှိတဲ့နေရာဆိုပြစ်ပေါ့အဲ့လိုမျိုးတော့ရှိတာပေါ့ဟု
တ် KNL ပြောရေးဆိုခွင့်ရှိသူတူကတော့ဒီဆွဆွဲချက်ပေါ့ညင်းဆိုထားပြီးသူတို့အဖွဲ့အစည်းဟာစီးရေးဆိုင်ရာစီမင်းစည်းကမ်းတွေကို လိုက်နာတယ်လို့လူသားတိုင်းအသုံးပြုတာမလုပ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရဲ့တပ်ဖွဲ့တွေဟာလည်းရွာပြင်မှာပဲထားရှိတယ်လို့ထက်လောင်းပြောဆိုထားပါတယ်။ကရင်နဲ့မြန်မာအစိုးရတပ်ဖွဲ့တွေဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီး1940ပြည့်နှစ်လွန်ကာလတွေကပဋိပက္ခတွေဖြစ်ပွားခဲ့တာဆယ်စုနှစ်များစွာရှိခဲ့လာပါပြီ။ဒါပေမဲ့လည်း2010ခုနှစ်မှာ KNU ကအစိုးရနဲ့အပြစ်ခက်ရစ်ဆယ်ရေးလက်မှတ်ထိုးထားခဲ့ပါတယ်။2015ခုနှစ်မှာတော့အစိုးရရဲ့တနိုင်ငံလုံးပြစ်ခက်တိုက်ခိုက်မှုရစ်ဆယ်ရေးသဘောတူညီချက်စာချုပ် NCA ကိုလက်မှတ်ထိုးထားပြီးလွှမ်းမိုးမှုအရှိဆုံးနဲ့အကြီးမားဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ပြန်လည်ထူထောင်ရေးကာလဖြစ်တဲ့2010ခုနှစ်ကနေ2020အထိကရင်ပြည်နယ်မှာထိတွေ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပြည်ခဲ့တဲ့နှစ်နိုင်ငံအာဏာသိမ်းခံလိုက်ရတဲ့နောက်မှာတော့ပိုပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းပြီးမထိခိုက်အောင်လက်နက်ကင်တပ်ဖွဲ့ဝင်တွေအနေနဲ့ကြေးရွာအတွင်းပစ်ခတ်မှုတွေကိုရှောင်ကြည့်ဖို့အထူးလိုအပ်တယ်လို့နော်ကညော့ဖော့ကပြောပါတယ်။
တိုက်ပွဲဖြစ်တော့မယ်ဆိုရင်နှစ်ဖက်အဖွဲ့တွေကကြေးရွာတွေကိုရှောင်ကြဉ်ရမယ်။ဒီလက်နဲ့ကြိုက်တဲ့ဖွဲ့တချို့တော့တိုက်ပွဲဖြစ်တော့မယ်ဆိုရင်ဒေသခံရွာသားတွေကိုကြိုတိပိတ်ဆောင်ခိုင်းတာမျိုးလှုပ်ဆောင်မှုတွေကိုတွေးရတယ်။စေကောင်းစီဘက်ကတော့ဒါတွေလှုပ်ဆောင်တာမတွေးရဘူး။နောက်သူတို့တင်လာတဲ့ရိတ်ခန့်ကားတွေလမ်းမှာဖျက်တိုက်ခင်ရရင်ဒေါသထွက်ပြီးကြေးရွာတွေကိုပဲလက်နဲ့ကြည့်ပြခတ်မှုတွေလုပ်တယ်စစ်ကောင်စီကလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူတွေကိုအတူတူပဲသဘောထားယူစားပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်။ဒါတွေကတိုက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်နေတာဖြစ်တယ
်။စစ်တပ်အနေနဲ့ပြည်သူလူထုကိုတတ်တာတွေဟာပြစ်မှုဥပဒေကိုချိုးဖောက်တာဖြစ်ပြီးချိုးဖောက်သမျှတွေကို IKO နိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကိုပေးပို့ပြီးအဲ့ဒီကမှတစ်ဆင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်အောင်လှုပ်ဆောင်နေတယ်လို့ KBLO ကဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ဖမ်းဆီးတာတွေကြောင့်လက်ရှိအချိန်ထိသေဆုံးသူဟာမြန်မာတိုင်းနယ်လုံးမှာ1995ဦးအထိရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AFP ကဧပြီလ25ရက်နေ့ကထုတ်ပြန်ထားပါတယ်။2020ခုနှစ်ဖေဖော်ဝါရီလကစလို့ဖမ်းဆီးအကျဉ်းချခံရသူဦးရေ13,354ဦးနဲ့ဝရမ်းထုတ်ခံရတဲ့ဦးရေကတော့1,999ဦးရှိတယ်လို့လည်း AAPP ရဲ့အချက်လက်တွေကသိရပါတယ်။ညီမတယောက်ဆုံးရှုံးလိုက်ရတဲ့ non episode 4ကတော့
ဘာလို့ဘယ်လိုမှမလို့ရှင်ရတော့ဘူးဒါပေမဲ့သူတို့တိုက်ပွဲကဘလို့လဲသူတို့ပြက်လက်မရက်ဘူးလို့ခုရွာတော့မှရွာလဲမှသူတို့ပိတ်ထားမလားအဲ့ဒီစစ်တပ်သူတို့ပိတ်တာဘူး။ညာတို့ရွာလည်းပဲတိုက်ပွဲတစ်ခဏဖြစ်တယ်နော်ဘလို့ခုအပြေးကြတော့မှအဲ့တိုက်ပွဲလည်းမလို့ဒီတော့ဘူးနော်ထိခိုက်လို့လည်းရှိတယ်တချို့ကလေးရောလူကြီးရောပေါ့သူပြေးလွယ်ပြေးပြီးတော့မှနေလွယ်ကျန်လွယ်လက်ကျန်ကျော်အမိသားစုနဲ့စုံလူရှိဘောလို့မူရဖက်ကိုခုနပြောလို့မတက်တော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအံတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့တင်းငွေနေနေနဲ့6နာရီကနေ8နာရီတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။အပတ်စဉ်ဒုတန်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းရေဒီယိုစီစဉ်တွေကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှန့်ချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောရရှင်တို့အနေနဲ့ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုဝေဖန်အကြံပြုစာတွေပေးပို့နိုင်ကြပါတယ်ရှင်။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကျွန်တော်တို့ရဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာ မနက်ခင်းပါတော်ရရှင်များရှင် VOA American အတန်ရဲ့ 2022 ခုနှစ်မေလ10ရက်နေ့ဒီနေ့ခုနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ 24-50-52 ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့တပတ်အတွင်းမြန်မာသတင်းများစုစည်းခြင်းနဲ့ကမ္ဘာသတင်းများစုစည်းချက်တို့ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။ American ပြည်သူ့မှာရီပါဘလစ်ကန်ပါတီအမတ်အများစုရရှိတဲ့ပြည်နယ်16ခုကျော်လွှတ်တော်တွေမှာလိန်အသွင်ပြောင်းရေးကိုခက်ခဲအောင်ဥပဒေတွေကိုပြတ်ထန်လာပါတယ်။တချို့ပြည်နယ်တွေကတော့ဒီလိုလိန်အသွင်ပြောင်းတာကိုပဲရာဇဝတ်မှုတစ်ခုလို့သဘောထားဆောင်ရွက်လာကြပါတယ်။ ကယ်လီဖိုးနီးယားကလုပ်ခဲ့တဲ့အတိုင်းဒီမိုကရက်ပါတီအများစုရှိတဲ့ပြည်နယ်16ပြည်နယ်ကတော့အဲ့ဒီလိုလိန်အသွင်ပြောင်းလူငယ်တွေနဲ့မိသားစုတွေကိုကူညီမဲ့ဥပဒေကြီးကိုပြတ်ထန်းဖို့ကြိုးစားနေကြပါတယ်။လိန်အသွင်ပြောင်းသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာအမေရိကန်ရုပ်ရှင်သေယုတ်ဆောင်
democracy နဲ့လူ့အခွင့်အရေးလို့ပြောလို့ရှိရင်နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အခုချက်ထိတော့ဂျုံကန်ရဲ့ရဲဖြစ်တာကိုဒီပတ်ထိတ်တန်းကိုတက်လာတဲ့သတင်းတွေကပြတ်တာနေပါတယ်။အမျိုးသမီးအခွင့်အရေးတွေထဲမှာတားဖြတ်ချခွင့်ဟာ liberal wala ရဲ့အရေးကြီးတဲ့အမျိုးသမီးအခွင့်အရေးတစ်ချက်ဖြစ်ပါတယ်။အဲဒီလိုပဲ English transgender rights ဆိုပြောကြတဲ့ဗိင်းသွင်းကျောင်းသူများရဲ့အခွင့်အရေးဟာလေလစ်ဘရယ်ဝါရရဲ့အရေးကြီးတဲ့လူ့အခွင့်အရေးတစ်ချက်ဖြစ်ပါတယ်။အမေရိကန်ပြည်သူ့မှာပြည်သူ့တော်တော်များကဥပဒေပြဋ္ဌာန်းနိုင်တယ်လို့ပြည်နယ်လွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းနိုင်ပါတယ်။သူတို့ရဲ့လုပ်ပိုင်ခွင့်အာဏာနယ်ပယ်ကိုဖွဲ့စည်းပုံအခြေခံဥပဒေအရခွဲခြားသတ်မှတ်ထားပါတယ်။
ပဲပြစ်ဆောင်ရကြရမှာအနာတယောက်မှုနဲ့ပတ်သက်ပြီးအရင်ပွားလာကြတဲ့အခါမှာအမှုပေါ်မှာလိုက်ပြီးတော့ဆိုင်ရာအဆင့်တရားရုံးတွေကအဆုံးချက်ပေးရပါတယ်။အဓိကအနေနဲ့မကျေနပ်ကြလို့အဆင့်တက်လာကြတဲ့အခါဘိုတရားထုတ်တော်ချုပ်ကနောက်ဆုံးအဆုံးချက်ပေးရပါတယ်။အမေရိကန်နိုင်ငံမှာလူ့ခွင့်ရေးအတွက်လှုပ်ရှားကြတဲ့အခါမှာဒီဖွဲ့စည်းတည်ဆောက်ထားဖို့မေကနီးလှုပ်ရှားကြရတာပါ။
အမေရိကန်နိုင်ငံရေးကိုယေဘုယျအားဖြင့်ကြောင်းမယ်ဆိုရင်ဒီမိုကရက်ပါတီကလစ်ဘရယ်ဝါဒကိုဆွဲခိုင်းပြီးရီပပ်ဘလစ်ကန်ပါတီကတမျိုးကြအစင်နာယူဆတွေကိုဆွဲခိုင်းတတ်ပါတယ်။ရီပပ်ဘလစ်ကန်ပါတီကအားကောင်းတဲ့ပြည်နယ်တွေမှာလစ်ဘရယ်ယူဆကိုပိတ်ပင်ဟန်တားတဲ့ဥပဒေတွေပြတ်ထန်းကြတယ်လို့ပဲဒီမိုကရက်တွေအားကောင်းတဲ့ပြည်နယ်တွေမှာလစ်ဘရယ်ယူဆခြေခံတဲ့ဥပဒေတွေက လိင်စင်ပြောင်းသူများရဲ့ခွင့်ရေးဆိုင်ရာနိုင်ငံရေးအပြတ်ကိုအကြောင်းကိုပြပြချင်ပါတယ်။ကိုယ်တိုင်လိင်စင်ပြောင်းသူတယောက်ရဲ့အတွေ့အကြုံနဲ့ထင်မြင်ချက်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကယ်လီဖိုးနီးယားပြည်နယ်မှာခြေချနေထိုင်တဲ့မြန်မာအမေရိကန်ရုပ်ရှင်တယောက်ဆောင်ခရစ်စတီအောင်ပဲဖြစ်ပါတယ်။ရီပပ်ဘလီကန်ကြီးစိုးနေတဲ့ပြည်နယ်တွေမှာလိင်စင်ပြောင်းလို့ကြားတဲ့ ချုပ်တာတွေတရားတော်ချုပ်ကိုရောက်ရှိနေတဲ့အမှုတွေအားတဲ့အတော်လေးများတာပါလေ။အဲ့ဒီလိုလိန်သွင်းပြောင်းလို့ရတဲ့ကလေးငယ်လူငယ်တွေကိုဟန်တာတဲ့ဥပဒေတွေကိုပြဋ္ဌာန်းရတဲ့အခါမှာပမာအဖြစ်လိန်သွင်းပြောင်းမိစောက်ကိုအတန်းနဲ့မှမဆွေးနွေးရဆိုတာမျိုးပြီးတော့လိန်သွင်းပြောင်းလို့တဲ့အတွက်ကြောင့်မို့လို့စိတ်ကူးသားမှုခံယူပွင့်မရရှိအောင်ပြဋ္ဌာန်းတာမျိုးလေရင်ကြောင်းကြတဲ့ကလေးတွေရဲ့မိဘတွေဟာကလေးတွေရဲ့ဆန္ဒအတိုင်းလုပ်ပေးတာကကလေးခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့မိဘတွေပေါ်မှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်ဥပဒေတွေပြဋ္ဌာန်းထားတာပြုပေါ့နော်အဲတချို့ပြည်နယ်တွေမှာတော့လေရင်ကြောင်းကြတဲ့ကလေးတွေကိုမိဘတွေနဲ့အတူမထားဘဲနဲ့တခြားစောင့်ရှောက်နိုင်တဲ့အိမ်တွေကိုပို့ထားတာမျိုးဒါမှမဟုတ်ကလေးကလူငယ်တွေရဲ့ခေဟာလေးကိုပို့တာမျိုးဒါပြည်နယ်တွေမှာဥပဒေတွေပြဋ္ဌာန်းကြပါတယ်။နောက်တချို့ပြည်နယ်တွေမှာတော့ မိန်းဆွေပြောင်းရတဲ့ကလေးတွေအနေနဲ့အောက်စားတဲ့နေမှာပါဝင်ကစားဝင်မရအောင်ပိတ်ပင်တာမျိုးတွေပါတွေ့ရပါတယ်ဆိုတော့
ဟုတ်ကဲ့ဒီကောင်က
တွေကပြတ်ထန်းထားတာနဲ့ပတ်သက်ပြီးမခစ်စီအနေနဲ့ဘယ်လိုမြင်ပါလဲ
Republican တွေ Conservative တွေကဒီတင်းကျပ်တဲ့ဟိုလိန်ပြောင်းထားတဲ့အသူတွေအပေါ်မှာ LGBTQ အပေါ်တွေမှာတွေအောင်တင်းကျပ်တဲ့ဥပဒေတွေတခိုးတော့ကတည်ဆဲဥပဒေတွေကသူတို့ကပြန်လည်ပြီးပြောင်းပြင်နေတာတွေ့ရပါတယ်အဲ့တော့ခရစ်စီအမြင်ကတော့ဟိုခရစ်စီတို့ LGBT community အကောင်တော့စီစဉ်လုံးလို့ရှိရမယ်ရတဲ့အခွင့်အရေးကိုရနိုင်တဲ့နေရာနေပြီးတော့တောင်းဆိုဖို့ကတော့ခရစ်စီတို့ LGBT community အကောင်လုံးရဲ့တာဝန်ဖြစ်တယ်လို့ခရစ်စီထင်တယ်ဒါပေမဲ့အဲ့ဒီနေရာမှာလိုအပ်ချက်လေးညာတော့ရှိတာပေါ့လေတချို့နေရာမှာ transgender ရဲ့စိတ်ခံစားမှုတွေ LGBTQ တွေရဲ့စိတ်ခံစားမှုတွေကိုလစ်လူရှိထားတဲ့နေရာတွေကိုလူတော်တော်များများသတိမထားမိပါဘူးအဲ့ဒါလေးကတော့ Christy point out လုပ်ချင်ပါတယ
်ဟုတ်ကဲ့ဟုတ် Christy အနေနဲ့မြန်မာနိုင်ငံမှာတုံးမှာပေါ့ခက်ခဲတွေဘာတွေကြုံရ
မြန်မာနိုင်ငံမှာတော့ Christy ကဟိုတိတ်မတိသေးဘူးလို့ပြောရမှာပေါ့လေခရစ်စတီးယားမြန်မာပြည်မှာတော့ဟိုရိုးရိုးပဲတိတ်ပြီးတော့ LGBT မဖြစ်သေးဘူးပေါ့
ဒါဆိုလို့ရှိရင်ဒီအမေရိကရောက်သွားတဲ့အခါမှာလဲ
ဟုတ်ကဲ့
ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့လူဖွဲ့စည်းတဲ့မှာကြုံတွေ့ရတဲ့အခက်အခဲတွေပေါ့ရှိပါလ
ားအော်ဟုတ်ကဲ့အဲ့ဒါတွေကတော့ရှိပါတယ်ပထမတော့ကိုယ်တငယ်ချင်းတွေကိုကိုယ်ဘယ်လိုပြောရမလဲကိုယ်မိဘဆွေမျိုးတွေကိုဘယ်လိုပြောရမလဲအဲ့ဒါကြီးကတော့ခရစ်စတီးယားရဲ့အဓိကဟို challenge လို့ပထမဦးဆုံး challenge လို့ပြောရမှာပဲပေါ့ဒီလိုအခြေအနေတစ်ခုကိုရောက်ပြီးတော့စိတ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်အဲရုပ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်အဲ့တော့သူတို့ကိုဘယ်လိုပြောမလဲသူတို့ကငါ့ကိုဘယ်လိုလက်ခံမလဲအဲ့ဒါလေးတွေကတော့ခရစ်စီအတွက်ဟိုအခက်အခဲတွေလို့ပြောရမှာပဲခရစ်စီက privacy ကိုတန်ဖိုးထားပါတယ် transgender လို့ပြောလို့ရှိရင်ခရစ်စီအနေနဲ့လုံလောက်တယ်လို့ဟိုခစ်စီယူဆပါတယ်နောက်ပိုင်းဆိုလို့ရှင်ဒီ government နဲ့ဆိုင်တဲ့ဟိုဖွဲ့စည်းတွေနောက်ရုံးနေပါတွေမှာ question တွေဖြည့်လို့ရှင် male female အာသာလို့ထားထားတယ်အာသာဆိုတဲ့နေရာလေးကိုထည့်လာအဲ့တော့ခရစ်စီကကိုယ့်ကိုယ်ကိုအာသာနေရာမှာပဲထားထားလိုက်တယ်ပေါ့
မြန်မာပြည်ကနေမိတ်ဆွေတွေရောတာတော်ဖြစ်တာမျိုးတွေနော်တုတ်ပြန်တာမျိုးတွေဘယ်လိုများကြုံရလဲပေါ့
ဟိုတော့ကရုပ်ကတယုတ်အခုကရုပ်တယုတ်ဆိုတော့ပြောင်းလဲပြောင်းလဲမှုတွေပေါ့လေပြောင်းလဲမှုတွေဆိုတော့တကယ်ချင်းအချင်းချင်းနောက်ကျပြောင်းကြရလေရှိရဲတချို့ကလည်း comfortable ဖြစ်တယ်တချို့ကလည်းကိုယ်နဲ့ပေါင်းရမှာ comfortable မဖြစ်ဘူးတတ်တတ်တာမဖြစ်ဘူးသူတို့ကိုယ်နဲ့ပေါင်းရလို့သူတို့ရဲ့ဘယ်လိုပြောရမလဲသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့သူများတွေကဘယ်လိုပြောကြရမလဲအဲ့လိုမျိုးလေးပေါ့လေဒီ transgender တယောက်ကိုဟို transgender တယောက်တော့မဟုတ် LGBT တယောက်နဲ့ဒီလိုပေါင်းရင်းဆက်ဆံမှာအခုအထိအမေရိကန်မှာတော့ဒီမှာအထင်းသားရေးတော့ပဲတိတ်ပြီးတော့အဲ့လောက်ကြီးမဟုတ်ဘူးဒါပေမဲ့တချို့နိုင်ငံတွေမှာဆိုရင်ဒါလေးတွေကအခက်အခဲလေးလို့ပဲခက်ခဲလေးဖြစ်နေတယ်လို့ပဲမြင်ပါတယ်အမေရိကန်မှာလည်းကိုယ်မြန်မာတငယ်ချင်းတွေအချင်းချင်းမှာလည်းအဲ့လိုမျိုးတွေရှိနေတော့မှာပဲ
ဟုတ်ကဲ့အကြသိဉာဏ်လူမှုစာမျက်နှာပေါ်မှာဆိုလို့ရှိရင်ဗုဒ္ဓဘာသာဆရာတော်ကြီးတပါးပေါ့နော
်ဟုတ်ကဲ့
ဒီလိုနော်လိင်သတ်မှတ်ချက်ကိုယ့်ကိုယ်ပြောင်းတဲ့ကိစ္စတွေဟာချုပ်ချာစရာအထင်သေးစရာကိစ္စတခုလို့ပြောဆိုသွားတာလေးကြားအောင်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့စီဘယ်လိုများတုံ့ပြန်ညင်လဲ
ဘာသာရေးကတော့ဟိုတိတ်ပြီးတော့မဆက်တချင်ပါဘူးအကဲဘာသာရေးကအမတန်မှ sensitive ဖြစ်ပါလေအဲ့ဒီရာဒါပေမဲ့ဗုဒ္ဓဘာသာဗုဒ္ဓဘာသာရဲ့အကြီးကမန္တန်ကပါလဲဆိုခရစ်စီနားလည်တော့ပြောပြရင်တော့မိသမာဘရီဘရာပဲပေါ့လေအကုန်လုံးကိုလိုက်ရောညီချွေစရာနဲ့ဟုတ်နေထိုင်ပေါင်းသင်ဆက်ဆံနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့ဒါခရစ်စီတို့ကလည်းလူသားတွေကလူပြောက်ဖြစ်တဲ့အတွက်ကိုလည်း transgender ကိုက LGBTQ community ဆိုပြီးအခွင့်အရေးအထူးအခွင့်အရေးတွေလည်းတောင်းနေရမှာမဟုတ်ဘူးတာမန်လူအခွင့်အရေးတွေပဲခရစ်စီတို့ကမရတဲ့အတွက်ရအောင်တောင်းနေကြတာဒါလောက်ပါ
တာမန်လူအခွင့်အရေးလို့ပြောတာကဘလို့အခွင့်အရေးမျိုး market ကြီးဆိုလို့ချင်တာ
တာမန်လူတယောက်ရရှိခံစားနေတဲ့ human right တွေအကုန်လုံးက transgender right နဲ့တူတူပါပဲ LGBT right နဲ့လည်းတူတူပါပဲအဲ့တော့ for example အန်ကယ်ရနေတဲ့အခွင့်အရေးနဲ့ခရစ်စီယာနေတဲ့အခွင့်အရေးကဓာတ်လူကြီးမှဖြစ်ရမယ်အဲ့လိုသဘောမျိုးပဲပေါ့
မြမပြည်မှာရောအဲ့ဒီလိုအခွင့်အရေးကဓာတ်တူတယ်လို့ယူဆသလား
ဒီမှာဒီမှာတော့ဒီဟို gay marriage ဆာမှာလုံးလို့မရသေးဘူးလေအဲ့ law ကလည်း for British letter ထဲက law ကဘယ်လိုပဲမပြင်းသေးဘူးဆိုတော့ဒါကတော့ဗမာပြည်ကတော့ away LGBT အခွင့်အရေးတွေအကုန်ရဖို့အတွက်က away ရှောင်နေတော့မှာပါ
အခုလိုကိုယ့်အတွေ့အကြုံရပါနော်တန်းတရားလည်းအတွေ့အကြုံရပြောလို့ရှိရင် transgender ကလေးမိဘတွေသတိထားမယ့်အချက်တွေပေါ့နော
် okay
ဘာလို့ရှိလဲနော်ဘယ်လိုလုပ်ကြတာပြေးခြင်းလဲ
okay christina လည်းဒီလောက်ပြောရမယ်ဆိုရင်တော့ကိုယ့်မိဘတိုင်းရပေါ့လေဘာသူမဆိုပေါ့ကိုယ့်တာသမီးရအိမ်မှာတစ်ခုခုသူတို့ရဲ့ behavior တွေပါတစ်ခုခုပြောင်းလဲနေမယ်ကိုယ်သားကယောက်မိန်းကလေးတွေနဲ့ပဲပေါင်းနေမယ်ယောက်ျားလေးတငယ်ချင်းတွေမပေါင်းဘူးကိုယ်သမီးကမိန်းကလေးတငယ်ချင်းတွေပဲပေါင်းမယ်ယောက်ျားလေးတငယ်ချင်းတွေမပေါင်းဘူးအဲ့လိုမျိုးတွေပေါ့သူကသားသမီးရဲ့လိုအပ်ချက်တွေကိုညှိနှိုင်းတင်တယ်ပေါ့လေအဲ့တော့သားသမီးလည်းစိတ်ချမ်းသာမယ်မိဘလည်းစိတ်ချမ်းသာမယ် win-win situation သဘောမျိုးပေါ့ခင်ဒါပေမဲ့တစ်ဖက်ဆောင်းရင်းအရမ်းပဲကိုယ်သားသမီးကို control လုပ်မယ်ဆိုရင်တော့အဲ့ဒါတွေကတော့ဟိုသူကကိုယ်မမျှော်လင့်တဲ့အခြေအနေတွေရောက်နိုင်တယ်လို့တော့ဖြစ်စီအတုံးတုံးတပါလေ
။ဟုတ်ကဲ့ဟိုနိုင်ရှင်မှုရသဘောရပြောရလို့ရှိရင်နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံရဲ့လူဖွဲ့စည်းရလဲအမေရိကန်နဲ့ရှင်လိုက်လို့ရှိရင်နိုင်ရှင်မှုရပို့ပြီးရှေးရိုးဆန္ဒရှိတယ်။အဆင့်ပါကိုလေးစားလိုက်နိုင်ကြတော့လဲပို့ပြီးများတယ်။ဟုတ်ကဲ့အဲဒီလိုအခြေအနေမှာမြန်မာနိုင်ငံကနိုင်ငံရေးသမားတွေကိုဘယ်လိုများပြောချင်လဲ
။ဟုတ်ကဲ့ခရစ်စတီးနေနဲ့ပြောချင်တာမြန်မာပြည်နိုင်ငံရေးသမားတွေရောနိုင်ငံရေးပါတီတွေရောအခုဟိုစစ်တပ်ကလူတွေရောတခြားနိုင်ငံရေးအဖွဲ့အစည်းရောအကုန်လုံးပေါ့အားလုံး LGBTQ ဆိုတဲ့စကားကိုသူတို့ဘက်က officially ထုတ်ပြောတာကိုကြားချင်ပါတယ်။နောက်ပြီးတော့သူတို့ဒီ LGBTQ တွေအတွက်သူတို့ရဲ့ဟို policy တွေသူတို့ရဲ့ဟိုသူတို့ရဲ့အားပေးစကားတွေအဲ့ဒါတွေကိုလည်းခရစ်စတီးကြားချင်ပါတယ်။နောက်ပြီးတော့ဒီ LGBTQ တွေအတွက်ဟိုအားထားရမယ်ဒီassociation တွေ support group တွေဒီ scholarship group တွေအဲ့ဒါတွေအကုန်လုံးလည်းခရစ်စတီးကဟိုအဲ့ဒီအဖွဲ့အစည်းတွေကဘလို့ထူထောင်ပေးမလဲဘလို့ပံ့ပိုးပေးမလဲဒီ LGBTQ community တစ်ခုလုံးကို next level ပေါ့ပုံမတိုးတက်ကောင်းမနဲ့ဒီ trans LGBTQ community ဖြစ်အောင်သူတို့အနေနဲ့ဘယ်လိုလုပ်ပေးမယ်ဆိုတဲ့စကားတွေကိုခရစ်စီကြားနေပါတယ်။ဘာလို့လဲဆိုတော့ခရစ်စီစကားမှမကြားရရလို့ပဲ
။ Okay ဟိုညာရင်ကျေးဇူးတင်ပါတယ်။ Okay ဆီ
။เ
นา
ะ Okay တွေ့ရမှာသားပါလေ။နောက်တွေ့ပါဦ
း။ Okay ခင်ဗျာ Okay Okay အခု transgender rights ကိုပြောတဲ့နေသွင်းပြောင်းပုဂ္ဂိုလ်များရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးရှင်နေခဲ့သူကတော့ Hollywood မှာအခြေချနေဆိုင်နေတဲ့မြန်မာအမေရိကန်ရုပ်ရှင်ဖြစ်သောဟုတ်ကဲ့ကြည့်အောင်ဖြစ်ပါတယ်ကျွန်တော်တို့ပါမှာ
ဥတ္တမတန်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုတော့တပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းများစုစည်းတင်ပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အနာသိဖိနှိပ်မှုတွေကြားကသတင်းမှန်တင်ပြဖို့မြန်မာသတင်းထောက်တွေဘလို့ကြိုးစားနေကြရပါသလဲ။လူသားချင်းစာနာမှုဆိုင်ရာအာဆီယံဆွေးနွေးပွဲကျင်းပခဲ့တဲ့အကြောင်းပါဝင်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့တင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နေစီမချားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်တဲ့ကြားသတင်းလွတ်လပ်ခွင့်2022ခုနှစ်အစည်းအဝေးမှာပြောထားပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မီဒီယာအခွင့်အရေးဟာ10နှစ်စာနှောက်ဆုတ်သွားပြီးတော့သတင်းထောက်တွေဖန်စီခံရသတင်းမီဒီယာထုတ်ဝေခွင့်နဲ့ပိတ်သိမ်းခံရတယ်လို့ပဲသတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးတော့ထွက်ခွာနေကြတာပါ။အဆင့်140မှာရှိနေခဲ့တဲ့မြန်မာသတင်းလွှတ်လပ်ခွင့်ဟာစစ်ကောင်စီလက်အောက်မှာတော့အဆင့်186ကိုကျဆင်းသွားပြီးကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုဖြစ်လာပါတယ်။ RSF ရဲ့အစည်းအခမ်းအရမြန်မာနိုင်ငံရဲ့အောက်မှာကတော့မြောက်ကိုရီးယား၊ Eritrea၊ Iran နဲ့ Turkmenistan နိုင်ငံ၄နိုင်ငံပဲကျန်ရှိပါတော့တယ်။
မြန်မာနိုင်ငံအတွင်းကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အတီးဒုက္ခရောက်နေသူတွေတိမ့်ချီတိုးလာချိန်မှာပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတပြေးညီပေးရနိုင်ရေးအတွက်အာဆီယံလှည့်ကြဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာမေလ6ရက်နေ့ကဆွေးနွေးခဲ့ပါတယ်။အာဆီယံလှည့်ကြဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဘရက်ဆွန်ခွန်နဲ့အာဆီယံတွင်းရေးမှူးချုပ်ဒါတိုလင်းကျော့ဟွိုင်တို့က ကျင်းပရမှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှာတက်ရောက်ခဲ့ပါတယ်။ဒီအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုနိုင်တဲ့အဖွဲ့လူကိုယ်တိုင်တက်ရောက်ခဲ့ပါတယ်။ အာဆီယံလက်ရာဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဘရက်ဆုံခုံရဲ့ဖိတ်ကြားချက်အရသွားရောက်တာဖြစ်တယ်လို့မြန်မာအသံကကြေညာပါတယ်။မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းအတွက်ဒုတိယအဆင့်ညှိနှိုင်းမှုဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကအကောင့်ထဲပေါ်လိုက်နာဖို့ပြ
ဒီကိစ္စမှုတွေတိုးလာနေပါတယ်။2019ခုနှစ်နလတာကာလအတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်တိုက်စုံမှုတွေတိုးလာနေပါတယ်။2019ခုနှစ်တနက်လုံးရဲ့19ရက်ခိုင်နှုန်းအထိရှိတယ်လို့ယူနီဆက်ကုလကလေးညာရမုံရဲ့အဖွဲ့ကထုတ်ပြန်ပါတယ်။ဆစ်အာနာတင်ပြီးတဲ့နောက်ပိုင်းဆစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားချင်းနယ်ကရင်ပြည်နယ်အပါအဝင်နိုင်ငံနေရာတချို့မှာလက်ရှိအခြေအနေတိုက် ဒီမော့ဆိုပီဒီအက်ကပူပေါင်းရှင်းလင်းနေရပါတယ်ဆက်ကရီယာအကူအညီမှာပါပဲလှူအားနဲ့ရှင်းနေရပြီးတော့နေ့တိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ဒီမော့ဆိုပီဒီအက်ကတာဝန်ခံကပြောအေးကိုပြောပါတယ်
ကျွန်တော်တို့ပြည့်ဟိုတန်လေပြီးတော့နေနေစုမှုရေးတဲ့ကျွန်တော်တို့ပြန်လုပ်ချရတာကြတော့တရက်တည်းကိုကျွန်တော်တို့ဆယ်လုံးဆယ်လုံးအမျိုးဆယ်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကျွန်တော်တို့သူပေါ်ရချီပေါ့နော်ကျွန်တော်တို့ကျွန်တော်တို့ပြည်ပြရလဲဟိုမပြရင်ရဲတော့ဘူးလို့ပြတယ်မလုံးချုံတော့ခုကတို့စိုက်ထားတဲ့အပြင်နောက်နေပေါ့နော်ကျွန်တော်တို့ဟိုပြန်ကူပြီးတော့စားတော့မလို့မှသူမပြေတော့ဘူးညမြ
ကျွန်တော်တို့ရဲ့ဒီဇိုင်းနာလက်နက်ကင်တွေကလည်းတုံးဆွဲခဲ့ကြတာပါ။မိုင်းထောင်ပြီးတော့တစ်ဖက်ရန်သူကိုရှေ့ရွယ်တက်ခိုက်ကြပေမဲ့မိုင်းအကျွင်းအကြံတွေကတော့ဒေသခံတွေကိုဆက်ပြီးတော့ချိန်ဆောင်နေတယ်လို့ချင်းပြည်နယ်ရပ်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပါဝင်သူကပြောပါတယ်။လက်နက်ကင်အဖွဲ့အစည်းတွေကတော့မြေမြုပ်မိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေကပဲအများဆုံးထိခ ကျင်းရခိုင်ဘကိုချင်းကရကရင်မွန်မကွေစကိုင်းနဲ့တနင်္လာရီဒေသတွေကအဆင့်အတိုင်းအများဆုံးဖြစ်ပြီးကချင်းရခိုင်ဘကိုချင်းကရကရင်မွန်မကွေစကိုင်းနဲ့တနင်္လာရီဒေသတွေကအဆင့်အတိုင်းအများဆုံးရှိနေပါတယ်မြေမြုပ်မိုင်းတို့ကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်တွေကနှစ်ဆက်ခုနှစ်ရခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေအများဆုံးထိခိုက်နေနာခဲ့ရတာပါ
2022年9月末的夜，缅甸买大西沙丘谷南岸邦特亚超市里那个啊，地表那么一头开不没来，尼玛那个个罗，不帮保卫那么些队伍咯，缅甸买相机里来也会，连买and cluster ammunition monitor个，避开了南巴拉新卡扎马破片查巴来。浙江市奥克塔部长目前没有来个，人家也顺路过橄榄塔来报，但伊那两个个在地球个，带要么么好将，人家在偷片查巴来，南岸也别在那里过顺路一天下午，所以才要。 ပါဝင်တဲ့ပါဝင်ထိုက်သူတွေကိုထဲသွင်းမထားတဲ့အချက်ကိုထောက်ပြကြပြီးကရှင်လွတ်လပ်ရေးအဖွဲ့ KIU ကတက်မှာမဟုတ်ဘူးလို့မေလ9ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းနာဒေတာတွေမကNUG, PDF အပြင်မြန်မာနိုင်ငံရေးစွန့်ခွာမှာဆွေးနွေးမယ်လို့ပြောဆိုထားပါတယ်။တနင်္ဂနွေလနက်ကိုင်ပြည်ပခါရီတုံရင်ရွတ်တိုင်းနာလနက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသူကိုယ်တိုင်တွဲဆုံဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကဧပြီလ22ရက်နေ့ကကြေညာခဲ့တာပါ။တရားမဲ့တိုင်းနာလနက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အမည်ကိုမေလ9ရက်နေ့နောက်ဆုံးထားပြန်ကြားဖို့လဲပန ရင်းရင်းဆွေးနွေးဖို့စစ်ကောင်စီကကံလန်းထားချိန်မှာပဲမြမပြည်အလဲပိုင်းစကိုင်းနဲ့မကွေးတိုင်းချင်းနဲ့မိုးကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဆိုလို့ဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ရွာတွေမီးလောင်ပြီးဒေသခံထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။
အကြိလိုက်စာမှုနဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်ကိုထောင်ဒဏ်9နဲ့ချမှတ်ခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးကမေလ၄ရက်နေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးတော့လက်ခံတင်မတင်ရှောက်လက်ချက်တင်ကြားနာရမျိုးတွေမရှိဘဲအယူခံလွှာကိုလက်ခံရရချင်မှာပဲတရားရုံးကပယ်ချလိုက်တာပါ။ ดอลลาร์6,000ตันมูลค่าเดดอลลาร์เนี่ยช่วยเจ้าหนี้เล็กขนาดอยู่แค่เรื่อยๆสุดเลยสวัสดีป้าวินอากรีเล็กซ์มูสวัสดีสัตว์คู่เนี่ยพิชิตเลยสูบีโร่ถ้าองค์สันสุจิโก้เอเปอร์ลันเนี่ยคนเนี่ยนี่มาทั้งด้านงานเนี่ยชามาเคราพิบาร์เลยถ้าองค์สันสุจิโก้ทบ่าวเบียร์เนี่ยซีมายูอุบเร่สัตว์เลยอุบเร่ปงมาป้าวินอาชาสวัสดีเนี่ยทั้งด้านชาวเนี่ยพิจารณาชามาทับีบาร์เลย ตัวองค์สันสุจิฮะสวัสดีมิวส์เนี่ยแต่ยังยินเสียงเนี่ยรับพี่สวัสดีอารมณ์พี่ชิจังส่งพิจารณาไม่สวยเนาะทั้งนั้นสุดบังในบางเดือนอาจจะเล่าที่จะขยันในมาเลยแต่เช่นนี้มาเวอีเปล่าในเซคุเนียนี่ก็อพังขังขยันเลยที่อาจจะโตเช่นนี้โดยยืนอยู่อังกุเลยปีดูการกวยตาปีดีเอฟดีกูงูเจี๊ยบทับมุสสวยเช่นนี้มุ่งพันธะวะเลยอันนี้ดีสุดยอดเลยเช่มันเลยได้หุ่นยิ่งชอบทั้งด้านสมีมังมุ่งยงเช่นด้วยอุโบทังกูตัวยาวมูไลปีมาเว ดอยเจนูอังกูพันสิเคราพิบิโรอันนี้ส่งท่านั้นเซนิกันเลยอันนี้ส่งท่านั้นตัดที่ชั้นมาในเนี่ยจำเป็นมูอุบเรปงมางาเซกาจีเนสเวสุทับอะไรตัวฮะท่านั้นส่งมีมายาจุกับเวสัญญาอุบเรจูลุเนสุเรมูเนอากรีไลซามูอันนี้ส่วนละเทมันเดลิตันเจสเนสวัยวุ่นจีอุซานีเอาเยมูเรปีอันนี้ปารินายกาอุเวนเทียมูเรตัวเล่ไลปัสสาวะเป็นดูพิบาร์เลย ในท้องสกอคุณเดงาเนี่ยมาในงามาอเมียเซวินซากะจาร์เรอัตนันนิจโอเมงกิลิงเอลีฟิกตอเรียเลมัยสายจูลงขยายเรื่องมาเลยตัวยานุอังฮาอเมลัยปีเคเรชินเดียวเลยพิบาร์เลยแต่ว่าจนที่ท่านอยากเคเรนเนี่ยมาตัดยินดีกูนั่นแหละเนี่ยกูเองขามาโนซูซี่ติดจับปีเคราพิบาร์เลยวิวิมยมตัวราชมีอาชีพวิวิมยมมาไว้ซีซีเย่ยมยันตันจ้าซีซีนดีกูมิซิมายมยันตันจ้าไลมาเลจิชูนัยเดลูเดโมครัตเนี่ยมาตันทีวีมาเลนี่เสียงปงมันติดจับปีนี้บาร์เลย ยูเครนในงานด้วยเป็นหนึ่งในตัวเรื่องกุลาตามการเนี่ยเช่นเนี่ยเพื่ออุตส่าห์บริษัทเล็กๆทั้งนี้เลยเจ้าเมื่อกุลาดงจีเป็นลูกมือกูจะเป็นทางกุลาโรชกชาไลเดจังป่าวเวนที่จะอยากกับประเทศด้วยกูรอเลยมากัดติมพิอาทับาร์เลยเช่น ยูเครนในงานกูรัสเซียก็จู่จมวิ่งเอาด่านนั่นแหละกูเอชิลาเลยใช่ไหมยูเครนก็มีว่าจะจู่กูเปลี่ยนติงท่าในมาเลยยูเครนจะจู่ก็นั่งยันจะไม่ก็แฮนส์เนี่ยมีกูลิฟต์ที่ด่านนี้จะดีมากเนี่ยมีรูปเปลี่ยนติงไปในเกมวีเอชิบายมาโรรัสเซียเรียกได้แค่มือรูปเปลี่ยนวิ่งจะจู่เปลี่ยนจงหันในเกมเลยลูยูเครนสุดจ้าก็จะทำเรื่องนี้กับเจ้าเลยไปรัสเซียจะดีหายูเครนในงานจะไม่ก็เนี่ยมีดูดูเนี่ยเทิงชูทาราโก้และลุลายาลาวา ดูนักเนี่ยลูนักดูมาเลยรัสเซียจะเข้ามุ่งสู่ตะกุกโจรลันในเกมวีรัสเซียจะดูฮะดอนเบสติดตามมาติดต่อตาเย็นเกียร์เลยลูยูเครนจะจับโยกย้ายกับเจ้าไปรัสเซียจะดูจนอยู่ลงนี้บ้านที่เจ้าทะเลยูเครนเย่สิกันอยู่มาริโอปูมยูกันนี่จะตายกูกูรักแต่มากะนั่งยังไงก็จะเชื่อมีอพยพซีซันเนี่ยเป็นลูกยากเกิดตรงนี้ละมาเช่นอาจารย์จานเนี่ยย้ายอพยพจะบอกดูบีลูกสาวนี้จะมาเลย มาริโอปูมิโอแต่ไม่ได้ใช้ยงมาเป็นมินิเรียตาริโกเป็นลูกยากูช่วยยังเป็นนายบุตรเอริมิโอมาจัดการเรื่องนี้กับเจเนโกอพยพไปตั้งใจเนี่ยสนิทนิริมาเลยในปัจจุบันเจียตัวบุรัสเซียก็คดีผิวเขาว่ายูเครนตั้งมาฟอร์จิมิยาเซเลนสกีการ์โรเอริมาเจเนียเจียตาริโกเกิดทุนนายบุตรเอพยพไปตั้งใจปูปีอัลลูตัวบุตรลูเรลูเมื่อไงเนี่ยจัดการเรื่องมันได้ไปมาเจียตัวไป เอริกาเมียวแค่หนึ่งมาปงคนในใจเลยตัวเรื่องเกี่ยวกับตัวเอชิโปปี้อลูบาร์เลยและสิ่งนี้ทายาโรเอริกาจะสีปงดีกว่าเพื่อนชายในมือด้วยเสียงยาดีกว่าต้องมาพิวนายเมอาลงกันแล้วเนี่ยเพื่อนชายนี่อะไรพิจารณ์ลูยูเครนตั้งมาเซเลนสกีกับเจ้าตัวรับว่า ยูเครนอเมริกันดอลลาร์ต้องจะต้องเปลี่ยนกุญแจจำราจูไบเดนต้องสมมุติลดออกมาปาร์ตี้เนียสลงกับเท่าแค่นี้ไปเอาลดออกกระทันนั่นสิโปรซิกาเลยจำราไบเดนยังดีมีใจยังคันจะกูอธิบายในเอากงเกรสลดออกกันเลี้ยงยันสาวสาวยันนี่เลยลูตู้เย่ยูเครนเนี่ยปูแรงขี้เสียงด้วยเจ้าเขวายดีกุญแจล้นสว่างยับยั้งเลยงูจีประมาณนับพี่ดีลูกกุญแจในเนี่ยจวดลดออกมาด้วยกันได้กูกุญแจในเลือดสูงไว้ จะเป็นแม่ปาร์ตี้เนี่ยสลงเยอะมันในเนกาโร่จะหาอุยอบปาร์ตี้ไปขามาจำรากากูนี่เป็นโบนายเนี่ยอาณาโกเชื่อถือระยะยาวตัวมากูสู้ยิงนี่จะไปดีเรื่องมาเวจีพังว่ามูจาวกองเสนาเนี่ยมาในใจคุณลูกกูนี่มีอาชีพเป็นเกษตรกูปูปีกิวจะใส่สินทรัพย์ลูกจังเลยเจ้าจะไปยูเครนจะสีไว้สนามมูเน่สีเอ็ทเอาเป็นเพียตัวละสตงจะต้องมาเช่าพิเลียงกูรอดินเนี่ยสอบไปกับเปปูเคบีพิบาร์เลย
ยากุริยาอวีเจมิสัยดงตะคูมีละลีเยปอตุกุนีกาเปลุไลดาโกจะบันเนตองกุริยากาวีบันไลปาเรยากุริยาเยลุยะฮาลงวะโกลักษณะจาไม่ชิบูโลจะบันวินจิโซฟูมิโยกิชิดากาจีเนทันทันวีบันตวาดาบาตองกุริยาสิดะกาแลยากุริยาลุยะกากุริยาจงซวนเนนายงานดากาเนจันตีเนมุอปอจีมาเยเชิงชามุผิดเดโลจินญาแจ่ถุวีบันไลปาเร တောင်ကိုရီးယားသမ္မတတဲ့ယွန်ဆက်ယိုသမ္မတကင်ရပိုင်းအလိုမှာပဲအခုတစ်ခေါက်မြောက်ကိုရီးယားကပျောင်ရမ်းမြို့တော်အနီးစူနန်ဒေသကနေဒုံးကျည်ပြည်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်အခုပြည်လွတ်တဲ့ဒုံးကျည်ကခုနှစ်ရွှေ့ဆယ်ကီလိုမီတာအနည်းနဲ့အကွာအဝေးကီလိโลมีတာ
289ဂိုးပြီးခဲ့တဲ့မက်ချ်လာကလွတ်တင်ခဲ့သလိုဒုံးကျည်စမ်းသပ်မှုတွေကိုအရှိန်မြှင့်လှုံ့ဆော်လာနေတာပါကမ္ဘာ့ကျောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေပြီးခဲ့တဲ့သတင်းပတ်အတွင်းဇက်တိုက်ထပ်ပြီးကြားဆင်းသွားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောပါတယ်ပြီးခဲ့တဲ့မက်ချ်လာကလေးကယောဂါကူးစက်မှုတွေဇက်တိုက်ကြားဆင်းနေတဲ့အကြောင်း WHO ရဲ့ဒီသတင်းပတ်ကူးစက်ယောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ် ကူးစက်မှုနှုန်း 18ရာခိုင်နှုန်းယောကျပြီးသေဆုံးမှုနှုန်း 3ရာခိုင်နှုန်းယောနေသွားတာပါ ကမ္ဘာတဝန်းမှာယောကျသွားတဲ့ဆိုပေမဲ့အာဖရိကမှာကူးစက်မှုနှုန်း 3ပုံတစ်ပုံ တိုးနေပြီးအမေရိကတိုက်နိုင်ငံတွေမှာ
13ရာခိုင်နှုန်းထပ်တိုးနေစေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုအလိမ်မာစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ခဏလေးမိနစ်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့မြန်မာပိုင်း VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်ကဏ္ဍတွေသတင်းပေးပို့ချက်တွေသတင်းဆောင်မတွေရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ကျမတို့စီကိုဝေဖန်အကြံပြုချက်များပေးပို့လို့ရင်တော့ကျမတို့ရဲ့ email address က
Bamis@voanews.com ဖြစ်ပါတယ်ရှင်။အခုကတော့နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြပေးမှာဖြစ်ပါတယ်။မြန်မာရေးဖြည့်ရှင်မှုဒီရွေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုထိရရောက်အကောင့်ထဲပေါ်နိုင်ရေးအတွက်အာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေမေလ10ရက်နေ့မှာအလွတ်သဘောတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပ ရှင်နိုင်ငံရေးဝန်ကြီးတွေအားလုံးရဲ့အလွတ်သဘောဆင်နွှဲဖြစ်ကြောင်းလည်းပြောပါတယ်။ပင်လယ်နဲ့ဒေသတွေကရုရှားထိန်းချုပ်ထားတဲ့ ယူကရိန်းရှေ့တောင်ပိုင်းမာရီယိုပိုလ်ဆက်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ယန်နာဗရက်စ်ချက်ကပြောကြားလိုက်ပါတယ်။မာရီယိုပိုလ်တမနီဆက်ရုံဝန်ထဲမှာပိတ်နေနေတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းခဲထုတ်နိုင်ခဲ့ပြီလို့ကီယက်ကဗီအိုအေသတင်းတောက်က
ညပိုင်းကိုနိုင်ကနေစနေနေ့ထိထုတ်လွှင့်မယ့်ဗီအိုအီမြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ32 နှင့် 68တိတို့ကနေဖမ်းယူနိုင်စင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဗီအိုအီမြန်မာပိုင်းအစီအစဉ်ကိုအပိနာစင်နဲ့တွေ့လေကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကထူးပဲကျေးဇူးတင်ပါတယ်ကျမသင်္
This program has come to you from the Voice of America, Washington.